တောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတလည်းဖြစ်လူပြူးလူမဲအသားရောင်ခွဲခြားမှုစန့်ကျင်လှုပ်ရှားမှုခေါင်းဆောင်လည်းဖြစ်ကဘာကဆန်နမူနာထားရသူလည်းဖြစ်တဲ့နယ်ဆန်မန်ဒဲလာဟာဒီဇင်ဘာ9ရက်နေ့ကကွယ်လွန်သွားပါတယ်တောင်အာဖရိကသမ္မတဂျက်ကော့ဇူမာကသူကွယ်လွန်သွားတာကိုကြေညာရင်းပြောသွားတာက
Our nation has lost its greatest son.
ကျွန်တော်တို့နိုင်ငံရဲ့အကြီးမြတ်ဆုံးသားကိုဆုံးရှုံးလိုက်ရပါပြီ။ကျွန်တော်တို့ပြည်သူတွေကဖခင်တူကိုလက်လွတ်ဆုံးရှုံးလိုက်ရပါပြီလို့ပြောသွားပါတယ်။တောင်အာဖရိကပြည်သူတွေကလည်းသူတို့ခေါင်းဆောင်အင်ရှိဆုယုံရောက်ရှိလာကြပြီးနန်ဆယ်မန်ဒဲလာကိုကွန်ပျူကြတာပါ။နန်ဆယ်မန်ဒဲလာကွယ်လွန်တဲ့သတင်းကလည်းကဘာကိုချက်ချင်းပြန့်နှံ့သွားတာပါ။ဒီနှစ်ထဲမှာရင်မိသားစုနဲ့နန်ဆယ်မန်ဒဲလာအချင်းဆန်ဘဝနဲ့နေခဲ့ရတဲ့ရော်ဘင်ဂျွန်းကိုရောက်ခဲ့တဲ့အမေရိကန်သမ္မတဥဘာမားကသူ့အသက်ရှင်နေသမျှကလပ်ပတ်လို့မစ္စတာမန်ဒဲလာစီကရနိုင်သမျှသင်ယူပါမယ်လို့အင်မြူရောကနေပြောကြပါတယ
် We will not likely see the likes of Nelson Mandela again So it falls to
နန်ဆယ်မန်ဒဲလာလိုလူမျိုးကျွန်တော်တို့တွေ့ရကောင်းမှတွေ့ရပါတော့မယ်ဒါကြောင့်သူချမှတ်ခဲ့တဲ့နမူနာကိုရှစ်ဆက်သေဆောင်ရအောင်အတတ်နိုင်ဆုံးလုပ်ဖို့ကျွန်တော်တို့အပေါ်တာဝန်ကျရောက်သွားပါပြီလို့ပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့နန်ဆယ်မန်ဒဲလာဟာရက်တီချက်တွေအသည့်အမြင်တွေပြောင်းလဲအောင်လုပ်တဲ့မဟာလူသားဖြစ်ပါတယ်လို့ပြောပါတယ်
။ I would like to pay him tribute as a great human.
လူသားတွေရဲ့အဆင့်တန်းကိုမြင့်တင်ပေးတဲ့မဟာလူသားဖြစ်မန်ဒဲလာကိုဂုဏ်ပြုလိုပါတယ်လို့ပြောကြပါတယ်။အိန္ဒိယဝန်ကြီးချုပ်မမ်မိုဟမ်စင်းကတော့လူသားတွေတဲကမဟာလူသားတူကွယ်လွန်သွားပါပြီ။တောင်အာဖရိကကဆုံးရှုံးရသလောက်အိန္ဒိယကလည်းဆုံးရှုံးရတာပါ။မစ္စတာမန်ဒဲလာဟာဂန်နီဆစ်ဆစ်ပါပဲလို့လဲအကြမ်းမဖက်တဲ့နှီးချင်းသုံးနဲ့အိန္ဒိယခေါင်းဆောင်မဟာတမဂန်နီနဲ့နှိုင်းယှဉ်ပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းနယ်ဆန်မန်ဒဲလာဟာတရားမျှတမှုအတွက်မဟာလူသားတူဖြစ်ပါれလို့တင်စားပြောကြပြီ
း On behalf of the United Nations I extend my deepest condolences
သူကွယ်လွန်သွားတဲ့အတွက်နယ်ဆန်မန်ဒဲလာရဲ့မိသားစုတောင်အာဖရိကပြည်သူတွေနဲ့ကမ္ဘာမိသားစုကိုကုလသမဂ္ဂကိုစားကြည်ကွဲဝမ်းနည်းကြောင်းပြောကြပါれလို့ဆိုပါတယ် American သမ္မတဟောင်း Bill Clinton ကတော့ငင်းညာရေးနဲ့ပြန်လည်ရင်ကြားစေမှုအတွက်လူကုန်သိက္ခာနဲ့လွတ်မြောက်မှုဆိုင်ရာချန်ပီယံတူဖြစ်နန်ဆယ်မန်ဒဲလာကိုတမိုင်းကအမှတ်ရနေမှာပါလို့ပြောပါရယ်ပိုလန်သွေးစည်းညီညွတ်ရေးခေါင်းဆောင်နဲ့သမရဟောင်းဝဲလဆာကတော့မဟာလူသားတူကွယ်လွန်သွားပါပြီလို့ဆိုပါရယ်တရုတ်သမရကြည်ချင်းပြင်ကလည်းအသားရောင်ခွဲခြားမှုစန့်ကျင်ရေးတိုက်ပွဲအောင်မြင်မှုရအောင်တောင်အာဖရိကပြည်သူတွေကိုနန်ဆယ်မန်ဒဲလာကဦးဆောင်ခဲ့သူပါလို့ဂုဏ်ပြုရပါတောင်အာဖရိကဖုန်းတော်ကြီးဒက်စမန်တူတူကတော့နန်ဆယ်မန်ဒဲလာဟာအကျဉ်းတော်ကထွက်လာတဲ့အခိုက်အတန့်မှာညညွတ်ပေါင်းစည်းရေးသမားတူဖြစ်တယ်။အတူတကွဘယ်လိုပေါင်းစည်းပြီးမိမိတို့ကိုမိမိတို့ယုံကြည်မှုရအောင်သင်ကြားပေးခဲ့သူလို့ပြောပါရယ်။ကမ္ဘာလက်ဝဲကျော်ကက်ဆီယက်ကလေးခေါ်မိုဟာမက်အလီကတော့နန်ဆယ်မန်ဒဲလာဟာခွင့်လွှတ်ခြင်းကိုသင်ကြားပေးခဲ့သူပါလို့ဆိုပါရယ်။ဗြိတိန်တော်ဝင်မင်းသားဝီလျံကလည်း
We just reminded what an extraordinary an inspiring man
သူမတူထူးခြားပြီးစိတ်ဆော်ပေးနိုင်သူတူဖြစ်သူကိုအမှတ်ရဖို့ပါပဲလို့ပြောပါရယ်ကမ္ဘာမှာမဟာအလင်းရောင်ကွယ်ပျောက်သွားပါပြီလို့ပြောတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့
His inspiration for the future will be every bit as powerful as the extraordinary
နာဂအတွက်သူစိတ်ဆော်မှုဟာသူမတူတဲ့သူ့ဘဝကနေထူးခြားတဲ့အရာတွေရရှိတဲ့အရှိန်ဩဇာကအမြဲရှိနေမှာပါလို့ပြောကြားသွားပါရဲ့ရှင်